ငင်းကြိုင်းလို့ဖို့ကန်လန်းတာကိုအားနည်းတဲ့လက္ခဏာတစ်ခုအဖြစ်မှားရင်းသတ်မှတ်တာမျိုးမလုပ်ဖို့မြောက်ကိုရီးယားကအမေရိကန်ကိုသတိပေးလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်တို့ထိပ်သီးအစည်းအဝေးလို့ဖို့ရှိနေချိန်မှာပဲအခုလိုသတိပေးလိုက်တာပါ။ကိုရီးယားကျွန်းဆွယ်ကအခြေအနေဟာငင်းကြိုင်းရင်းနဲ့ပြန်လည်တင့်မြဲရေးစီဥတည်နေချိန်မှာပဲမြောက်ကိုရီးယားဟာ DPRK ကိုရည်ရွယ်ချက်ရှိရှိရန်စနေတယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရတူကနိုင်ငံပိုင်သတင်းဌာနကိုတနင်္ဂနွေနေ့မှာပြောပါတယ်။ DPRK ဆိုတာကတော့မြောက်ကိုရီးယားရဲ့တရားဝင်နိုင်ငံအမည်ကိုရီးယားပြည်သူဒီမိုကရက်တစ်သမ္မတနိုင်ငံရဲ့အတူောက်ပါသမ္မတထရမ့်ရဲ့အမြင့်မားဆုံးနိုင်ငံရေးဖိအားပေးမှုနဲ့တန်ခတ်ရည်ရည်မှုတို့ကြောင့်စစ်ဆင်ရေးစပွဲကိုမြောက်ကိုရီးယားတို့ရောက်လာတာဖြစ်တယ်လို့အမေရိကန်ဘက်ကပြောနေတာကိုမြောက်ကိုရီးယားနိုင်ငံခြားရေးဌာနတာဝန်ရှိသူကရင်းညွှန်းပြောဆိုတာပါဒီလကုံဒါမှမဟုတ်ဇွန်လ3ပိုင်းမှာလို့ဖို့ရှိတဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးအစည်းအဝေးမတိုင်ခင်သတင်းပတ်နိုင်ငံလို့တောင်မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ရဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးပြီးတလတော်မရှိတဲ့အချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုဝေဖန်ပြောဆိုချက်ထွက်လာတာပါကိုရီးယားနိုင်ငံခေါင်းဆောင်တွေတွေ့ဆုံကြချိန်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးဦးတည်လှုပ်ဆောင်ဖို့ကင်ဂျွန်အုံးကကတိပြုခဲ့တယ်လို့တောင်ကိုရီးယားအချိန်နဲ့ကပ်ညီအောင်မြောက်ကိုရီးယားအချိန်ကိုနိုင်ယူဝက်ရှေ့တိုးမယ်လို့လည်းကတိပေးခဲ့ပါတယ်။အဲ့ဒီကတိအတိုင်းကတော့စနေနေ့ကပဲမြောက်ကိုရီးယားစံတော်ချိန်ကိုပြောင်းခဲ့ပြီးပါပြီ။ဒါပေမဲ့လည်းဒေသတွင်းမှာအမေရိကန်ကစစ်ဘက်ဆိုင်ရာလူသူလက်နက်အင်အားရွှေ့ပြောင်းမှုတွေလုပ်နေတာနဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြောင်းပြောတာတွေရာလဲဂျင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ပြောခွင့်ရတနင်္ဂနွေနေ့ကပြောတဲ့အထက်မှာပါပါတယ်။